VOA မြန်မာပိုင်းဌာနမှဦးသန်းနေထွန်းစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းသုံးသပ်ချက်ဖြစ်ပါတယ်။တနင်္လာနေ့ကဝါရှင်တန် DC မြို့တော်မှာကျင်းပခဲ့တဲ့အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ဒုတိယကြိမ်သမ္မတသက်တမ်းအတွက်လူထုရှေ့မှောက်ကြမ်းကြိမ်ပွဲနဲ့ပတ်သက်တဲ့အမေရိကန်နိုင်ငံရေးကြောင်းသုံးသပ်ချက်ကိုနားဆင်ကြည့်ပါခင်ဗျာ။
တင်းနယ်လာနေကဝါရှင်တန် DC မြို့တော်မှာကျင်းပခဲ့တဲ့သမ္မတအိုဘားမားရဲ့သမ္မတဒုတိယတက်တန်းကျန်းသစ္စာကျင်းပပွဲကိုလူပေါင်းတသန်းနီးပါးလာရောက်ကြည့်ရှုခဲ့ကြပါတယ်။သမ္မတအိုဘားမားဟာအမေရိကန်ပြည်ထောင်စုရဲ့44ရောင်မြောက်သမ္မတဖြစ်ပြီးအခုကျန်းသစ္စာကျင်းပပွဲဟာတော့58ကျိန်မြောက်ကျန်းသစ္စာကျင်းပပွဲဖြစ်ပါတယ်။ဒီကျန်းသစ္စာကျင်းပပွဲအခမ်းအနားကိုပါတီဆွဲတွေဘေးချိတ်ပြီးလူထုပြည်သက်ကမျိုးချစ်စိတ်အပြည့်နဲ့ဂုဏ်ယူစွာတက်ရောက်အားပေးတဲ့အစဉ်အလာလည်းရှိပါတယ
်။
အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုတသွေးမတိန်လိုက်နာစောင့်ရှောက်ပါမယ်လို့လူထုပြည်သက်ကြီးရှေ့မှာသမ္မတကကျန်းသစ္စာကျင်းပရတာပါ။
So help me God.
ကျန်းသစ္စာကျင်းပပြီးပထမအဆုံးမိန့်ခွန်းမှာတော့သမ္မတအိုဘားမားကအမေရိကန်ပြည်ထောင်စုရဲ့ကဘာတလွားမှာရှိနေတဲ့တာဝန်ဝတ္တရားတွေကိုထည့်သွင်းပြောကြားခဲ့ပါတယ
်။ We will support democracy from Asia to Africa, from the Americas to the Middle East because our interests and our conscience compel us to act on behalf of those who long.
အာရှအာဖရိကအရှေ့အလယ်ပိုင်းအမေရိကဒေသပေါင်းစုံမှာဒီမိုကရေစီရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးပေးသွားရပါလိမ့်မယ်။လွတ်လပ်မှုကိုမျှော်မှန်းနေကြသူတွေအားလုံးအတွက်ကျွန်တော်တို့အားလုံးမှာဒီလိုလှုပ်ဆောင်ပေးသွားဖို့တာဝန်ဝတ္တရားတွေရှိနေပြီးဒါဟာကျွန်တော်တို့အားလုံးရဲ့အကျိုးအတွက်လည်းဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောသွားတာပါ။ပြီးခဲ့တဲ့သမ္မတပထမတက်တန်းအတွင်းသူ့ရဲ့အောင်မြင်မှုတွေနဲ့ပတ်သက်လို့တော့
A decade of war is now ending. An economic recovery has begun.
ဆဲဆူးနှစ်နဲ့ချီပြီးရှေချာနေတဲ့စစ်ပွဲကြီးပြီးတော့မှာပါစစ်ပွဲကြီးလည်းပြန်ပြီးနလန်ထူလာနေပါပြီတဲ့ဒါရင်မကပဲပြည်တွင်းမှာရှိတဲ့ပြဿနာတွေကိုညီညီညွတ်ညွတ်ဖြေရှင်းသွားကြဖို့လေသူကတိုက်တွန်းပါတယ်လက်ရှိလွှတ်တော်ထဲမှာဖြစ်နေတဲ့ဗန်နာကြီးနဲ့ပတ်သက်တဲ့ကွဲလွဲမှုတွေကိုဆိုလိုပုံရပါတယ
် You and I as citizens have the obligation to shape the debates of our time not only with the votes we cast but with the voices we lift in defense of our most ancient values and endurance
အမေရိကန်နိုင်ငံသားတွေဖြစ်တဲ့ခမရတို့ကျွန်တော်တို့အားလုံးဟာမဲဆန္ဒပြုကြရုံနဲ့မကပဲအခုဖြစ်ပေါ်နေတဲ့အရေးကြီးအကြောင်းအရာတွေကိုဘလို့အခြေရင်ဆွေးနွေးညှိနှိုင်းကြမလဲဆိုတာကိုပါပုံဖော်သွားကြဖို့တာဝန်ရှိပါတယ်။ဒါဟာကျွန်တော်တို့အားလုံးတန်ဖိုးထားတဲ့ရှေးရိုးစင်လာတွေကိုကာကွယ်ခြင်းဖြစ်ပါတယ်လို့လည်းသမ္မတအိုဘားမားကဆိုပါတယ်။သူ့ရဲ့ပြောကြားချက်တွေကိုပြည်သက်အတော်များများကသဘောကျထောက်ခံပါတယ
်။ My hope is that the country will come together. We do need two parties.
နိုင်ငံလုံးစီလုံးညီညွတ်ဖို့မျှော်လင့်ပါတယ်။ဒီနိုင်ငံမှာပါတီကြီးနှစ်ခုညီညွတ်ဖို့လိုပါတယ်လို့ပြောသွားတာပါ
And this is a start to that
We love you
ကျန်းသစ္စာကျင်းပပွဲအပြီးမှာသမ္မတအိုဘားမားနဲ့သမ္မတဂရိုရိုဟာအစဉ်အလာအတိုင်းအခမ်းအနားနဲ့သမ္မတအိမ်ပြူတော်စီကိုသွားကြရပါတယ်အဲ့ဒီသွားကြတဲ့အခမ်းအနားလမ်းတစ်လျှောက်မှာလူပေါင်း9000လောက်ကမြင်းတွေပြည်နယ်ပေါင်းစုံကုစားပြုအလှပြကားတွေပါပါဝင်ပြီးခြိတက်ခဲ့ကြပါတယ်ဒီခြိတက်ပွဲကြီးကိုစောင့်ကြည့်ရတာဟာအမေရိကန်ပြည်သားတွေအတွက်ဂုဏ်ယူစရာပါသမရကြီးနဲ့သမရကတော့ကြီးလုံကားကြီးတဲကနေထွက်လာပြီးအိမ်ဖြူတော်အထိလမ်းလျှောက်ကြမဲ့နေရာနဲ့အနီးဆုံးကိုရောက်အောင်သွားပြီးကြီးကြဖို့လဲအားလုံးကဆန္ဒရှိကြပါတယ်။သမရနဲ့သမရကတော့ကလည်းကွန်ဂရက်လွှတ်တော်နဲ့အိမ်ဖြူတော်အကြားလမ်းမှာကားပေါ်ကနေနှစ်ကြိမ်အောင်ထွက်ပြီးလမ်းလျှောက်ချီတက်ပြီးလူထုကိုနှုတ်ဆက်ခဲ့ပါတယ်။သမရဥပမာရဲ့ဒီအချိန်ဒုတိယတက်တန်းကျန်းသစ္စာချိန်ဆိုပွဲဟာလွန်ခဲ့တဲ့၄နှစ်လောက်ကလောက်တော့ပြည်သက်စီကားမှုတိတ်မရှိပါဘူး။ပထမတစ်ချိန်ကလူပေါင်း2,000လောက်ရှိခဲ့ပြီးအခုတစ်ချိန်မှာတော့လူ3,000နီးပါးပဲရှိခဲ့ပါတယ်။ဥပမာအနေနဲ့အခုလိုစိတ်လှုပ်ရှားစရာပျော်ရှင်စရာပွဲကြီးအပြီးဒီသတင်းပတ်အတွင်းမှာပဲလွှတ်တော်အတွင်းကပြဿနာတွေနဲ့လက်တွေ့ရင်ဆိုင်ရအောင်မှာဖြစ်ပါတယ်ခင်ဗျာ